အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ဆိုင်ရာဆွေးနွေးပွဲမှာကြာခင်ဂျပန်ပြန်ပြန်လည်ဆက်တင်တော့မယ်လို့သမ္မတအင်ဂျီအမျိုးသားစီးပွားရေးကောင်စီဒါရိုက်တာလေရီကတ်လိုက VOA ကိုပြောပါတယ်။ဒါမဲ့သတင်းပတ်တိကဆွေးနွေးပွဲကိုဆက်လုပ်မှာဖြစ်ကြောင်းပြောတယ်လို့ဆွေးနွေးပွဲမှာအမေရိကန်ကုန်သွယ်ဆိုင်ရာအထူးကိုယ်စားလှယ်ရောဘတ်လိုက်တီဆန်နဲ့ဘဏ္ဍာရေးဝန်ကြီးစတီဗင်မန်နူချီတို့ကအမေရိကန်ဘက်ကဦးဆောင်ဆွေးနွေးမယ်လို့ပြောပါတယ်။ဆွေးနွေးမှုရဲ့အတွက်အမေရိကန်ဘက်ကတရုတ်နိုင်ငံကိုတွားမှာမဟုတ်ဘူး။တရုတ်ဘက်ကလည်းအမေရိကန်ကိုလာဖို့ရှိမရှိသူမသိသေးဘူးလို့ပြောပါတယ်။တောက်ဆန်လေးကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တရုတ်သမ္မတတို့ဂျပန်နိုင်ငံအိုဆာကာ G20 ထိပ်သီးဆွေးနွေးပွဲမှာအချင်းတော်ကြာတိတာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာသမ္မတထရမ့်ကနိုင်ငံကုန်သွယ်ဆိုင်ရာအရာရှိတွေကြားတယ်လီဖုန်းနဲ့ဆွေးနွေးမှုတွေလုပ်နေပြီးနိုင်ငံဆက်ဆံရေးပုံမှန်ပြန်ဖြစ်လာပြီလို့ပြောပါတယ်။ဒါကြောင့်အမေရိကန်တရုတ်နိုင်ငံကြားတစ်ထက်လောက်ကြာတဲ့ကုန်သွယ်စစ်ပွဲဟာပြင်းပြမှုရသွားတဲ့အတွက်သမ္မတချင်းချောက်တို့နောက်ထပ်တရုတ်ကုန်ပစ္စည်းဒေါ်လာဘီလီယံ300ဘူးလောက်ကျ85ရာခိုင်နှုန်းတိုးကောက်ဆောင်မှုမလုပ်တော့ပါဘူး။